American တပ်ဖွဲ့တွေကအာဖရိကနှစ်နိုင်ငံမှာရှိတဲ့ Al-Qaeda ပစ်မှတ်တွေကိုစီးနင်းတိုက်ခိုက်ခဲ့တာဟာ American ပြည်ထောင်စုအနေနဲ့အကြမ်းဖက်လုပ်ရက်ကျူးလွန်သူတွေကိုဥပဒေအရအေးအေးယူရေးဘယ်တော့မှရပ်ဆိုင်မှာမဟုတ်ဘူးဆိုတာကိုပြသလိုက်တာပဲဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီး John Kerry ကပြောဆိုလိုက်ပါတယ်။ Al-Qaeda စစ်သွေးကြွတွေဟာပြေးနိုင်ပြီမဲ့လို့လုံခြုံအောင်တော့ပုံနေလို့မရဘူးလို့ဝင်ကြီးကယ်ရီကပြောပါတယ်။ Indonesia နိုင်ငံမှာကျင်းပနေတဲ့ APEC ကိုအာရှနဲ့ Pacific ဒေသနိုင်ငံများစီးပွားရေးပူးပေါင်းဆောင်ရွက်မှုညီလာခံကိုဝင်ကြီးကယ်ရီတက်ရောက်နေစဉ်မှာအခုလိုပြောဆိုလိုက်တာပါ။ American အထူးတပ်ဖွဲ့က Africa မြောက်ပိုင်း Libya နိုင်ငံမှာခိုလှုံနေတဲ့ Al-Qaeda အကြီးတန်းစစ်စင်ရေးမှုတစ်ယောက်ကိုစနေနေ့ကဖမ်းဆီးနိုင်ခဲ့ပြီးအခု Libya နိုင်ငံရဲ့ပြင်ပလုံခြုံတဲ့နေရာကိုရှေ့ပြောင်းထားလိုက်ပြီလို့ American ကာကွယ်ရေးဝင်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။American တပ်ဖွဲ့ဝင်တွေအထူးခိုင်မရှိကြောင်း Al-Qaeda အကြီးတန်းစစ်စင်ရေးမှူးအဘူအာနတ်အယ်လီဘီကိုအောင်မြင်မြင်နဲ့လက်ရဖမ်းနိုင်ခဲ့တဲ့ဒီစစ်စင်ရေးကိုသမ္မတအိုဘားမားကခွင့်ပြုချက်ပေးခဲ့တယ်လို့ American ကာကွယ်ရေးဝန်ကြီးဌာနကကြေညာပါတယ်။အခုဖမ်းမိတဲ့အဘူအာနတ်အယ်လီဘီကို1998ခုနှစ်ကကင်ညာနဲ့တန်ဇန်နီးယားနိုင်ငံတွေမှာရှိတဲ့ American တပ်ရုံးတွေကိုဘုံခွဲတိုက်ခိုက်မှုနဲ့ American တရားရုံးကတရားစွဲဆိုထားပါတယ်။ဒီတိုက်ခိုက်မှုအဲ့ဒီတိုက်ခိုက်မှုတွေမှာလူ200ကျော်သေဆုံးပြီး9,000လောက်အထိဒဏ်ရာရရှိခဲ့ကြတာပါဒီစစ်စင်ရေးမတိုင်မီအမေရိကန်အထူးတပ်ဖွဲ့ကအရှေ့အာဖရိကကဆိုမာလီနိုင်ငံဘာရာဝီပင်လယ်ကမ်းခြေမြို့ကအယ်ခိုင်ဒါနဲ့ဆက်နွယ်နေတဲ့အရှာဘတ်အဖွဲ့အခြေစိုက်စခန်းကိုလည်းစီးနင်းတိုက်ခိုက်ခဲ့ပါသေးတယ်အဲ့ဒီမှာလည်းAmerican Navy Seal Corps အထူးကော်မန်ဒိုတပ်ဖွဲ့နဲ့ Al-Shabaab စစ်သွေးကြွတွေအပြန်အလှန်ပစ်ခတ်ခဲ့ကြရမှာ American ဘက်ကအထိခိုက်မရှိဘဲစစ်သွေးကြွအတော်များများတေဆုံးခဲ့ကြောင်းဒါပေမဲ့ပြစ်မှတ်ဖြစ်တဲ့ Al-Shabaab စစ်သွေးကြွခေါင်းဆောင်ကိုတော့မဖမ်းနိုင်ခဲ့ဘူးလို့ American ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်ရှင်